အမေရိကန်ပြည်ထောင်စုကအမျိုးသမီးတူကိုထောင်ရင်းအခြေခဲ့ခြင်းနဲ့ပထမဦးဆုံးခန့်အပ်လိုက်တာဟာအားလုံးကိုအံ့အားသင့်စေခဲ့ပါတယ်။ဒီလိုခန့်အပ်တာအတွက်ထောင်ရင်းအတိုင်းဝိုင်းရဲ့ဂုဏ်ပြုချီးကျူးမှုအများပြားရခဲ့တယ်လို့တချို့ကလည်းသူ့ပေါ်မှာတန်လျက်ရှိကြပြီးစစ်စေးမင်းမြန်ရမှာပြင်းထန်တဲ့နှင်းပန်းနှိပ်စက်မှုနီးတချို့ကိုတုံးခဲ့တဲ့သူ့မရဲ့လွတ်ရွတ်တွေနဲ့ပတ်သက်ပြီးမေးခွန်းတွေထုတ်နေကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့သူဟာဂျင်းနာဟက်စတယ်ကို CIA အမေရိကန်ဖို့ထောင်လိုင်းအဖွဲ့အကြီးအကဲဖြစ်နေအမည်စင်းတင်သွင်းလိုက်ပြီးလက်ရှိ CIA Director Mike Pompeo ကိုတော့နိုင်ငံခြားရေးဝန်ကြီးဖြစ်နေအမည်စင်းတင်သွင်းလိုက်ကြောင်းသူ့ရဲ့ Twitter မှာရေးသားပါတယ်။ဂျင်းနာဟက်စတယ်ဟာထူးချွန်တဲ့ပုံကတူဖြစ်ကြောင်းကယ်လီဖိုးနီးယားပြည်နယ်ကိုခီးခတ်ဖို့အတွက်သမ္မတထရမ့်ပြင်ဆင်နေခြင်းပါပဲ။သမ္မတအင်ဂျီရဲ့အပြင်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။သူမရဲ့အကြောင်းကိုလည်းကောင်းကောင်းသိပါတယ်လို့သမ္မတထရမ့်ကပြောပါတယ်။ Hashtag က CIA ဒုတိယဟန်ကြိုင်းမှုဖြစ်ပြီး CIA မှာတာဝန်ထမ်းဆောင်နေတာအနှစ်30ရှိပြီဖြစ်တဲ့ဝိုင်းရင်ပုံကိုတူဖြစ်ပါတယ်။လန်ဒန်လိုနေရာမျိုးမှာ CIA အကြီးအကဲဖြစ်တဲ့တာဝန်ယူရင်းပြည်ဝတာဝန်တွေကိုပါထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။သမ္မတထရမ့်ကသူ့ပေါ်မှာယုံကြည်ပြီးဒီလိုတာဝန်ပေးတာအတွက်ဝမ်းမြောက်ကြောင်းအင်ကာနဲ့သမ္မတအင်ဂျီကထုတ်ပြန်တဲ့ကြေညာချက်ထဲမှာHashtag ကပြောဆိုထားပါလေဒီတာဝန်ပေးအပ်မှုအတည်ပြုခဲ့ရင်သမ္မတထရမ့်ရဲ့ထောင်လိုင်းအဖွဲ့ပေါ်မှာမျှော်လင့်ချက်ထားတဲ့အတိုင်းအကောင်းဆုံးဖြစ်အောင်သူလှုပ်ဆောင်ပေးမှာဖြစ်ကြောင်းလည်းပြောပါတယ်